台湾ကိုလည်းနဲ့ရောင်းချရမှာပါဝင်ပတ်သက်နေတဲ့ Lockheed Martin, Boeing Defense နဲ့ရင်းသီးရုံးကုမ္ပဏီတွေပါဝင် American ကုမ္ပဏီတွေပေါ်တက္ကသိုလ်ရေးရမှုတွေပြုလုပ်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတင်းစာလေးကကြေညာလိုက်ပါတယ်
။ဝေလာဝေဖို့ကိုကြလိ中央决定采取
有效措施包括各位上校部队一路落在一路的记录下来了ကျုပ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသောလီတန်းကတရင်တော့တွင်ကိုပြောပါတယ်။ဘယ်လိုအရေးယူမှုမျိုးလုပ်မယ်ဆိုတာတော့မသိရပါဘူး။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထိုင်ဝမ်ကိုစစ်လက်နက်စနစ်သုံးပြုရောင်းချဖို့ပြီးခဲ့တဲ့အပတ်ကအတိအပြည့်ကြေညာထားတာဖြစ်ပါတယ်။ရောင်းချမယ့်လက်နက်တွေတဲ့အာယုံခံကိရိယာတွေဒုံးကျည်တွေနဲ့မြောက်လက်နက်တွေပါဝါမှာဖြစ်ပြီးစုစုပေါင်းအမေရိကန်ဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိပါတယ်။ဒီလိုတို့ကထိုင်ဝမ်ကိုတိကျခွဲထွက်နေတဲ့ပြည်နယ်တစ်ခုဖြစ်သတ်မှတ်ထားပြီးသူတို့အုပ်ချုပ်မှုအောက်ကိုပြန်လည်တည်သွင်းမယ်လို့ကြေညာထားတာပါ။လိုအပ်ရင်အင်အားသုံးမယ်လို့လည်းပြောပါရယ်။